လေးစားရတဲ့သောတာရှင်များရှင်ပြည်တွင်းစစ်မီးကြားမှာတားပြောက်ရှာရတဲ့မိခင်တွေရဲ့အတန်ကဘာပြတ်မတက်ပါအဲ့ဒီအတန်ကိုကဘာကြီးကြားအောင်မိခင်တွေမအော်နိုင်ခဲ့ပါဘူးသူတို့တွေမတရားခံနေရတာကိုကဘာကြီးသိအောင်မလုပ်နိုင်ခဲ့ကြပါဘူးဘာမှပြန်မလုပ်နိုင်မဲငုံခံနေရပါတယ်ကျမအဖွားလဲသူခံစားနေရတဲ့တောကအပူမီဒုက္ခဆင်းရဲတွေကိုကဘာကြီးသိဖို့ဝေးသားနှစ်ယောက်တိအောင်တော့မပြောနိုင်ခဲ့ပါဘူး။ကျမဦးကြီးတာဝန်ခံခေါ်လာတဲ့အမျိုးသမီးရဲ့ခင်မုန်းတဲ့ပြည်တွင်းစစ်မီးမှာကြာဆုံးခဲ့ရပါတယ်။သူတို့သားအမီးရဲ့ဘဝလုံခြုံမှုကိုကျမဦးကြီးစီမှာပုံအပ်ထားရတဲ့အဖြစ်ပါ။ကြာဆုံးသွားတဲ့ခင်မုန်းတဲ့အတွက်အမျှဝေနိုင်ဖို့ဝေးဖွင့်ဟငိုကြွေးခွင့်တော့မရှိရှာပါဘူး။သူတို့သားအမီးကိုညာတွင်ချင်းနေရာပြောင်းပေးဖို့ဒေါ်ကြီးများကစီစဉ်ပေးပေမဲ့အမျိုးသမီးကလက်မခံခဲ့ပါဘူး။သူဘယ်အချိန်အိမ်ကထွက်မယ်ဆိုတာကိုညွန့်တင်သိပါတယ်။အဲ့ဒီအချိန်ထိကိုညွန့်တင်တောင့်ခံထားမယ်ဆိုတာသူယုံကြည်တယ်တဲ့။တညာလုံးတထိတ်ထိတ်နဲ့စိုးရိမ်နေတဲ့ကျမအဖွားနဲ့ဒေါ်ကြီးတွေကိုနှုတ်ဆက်ပြီးအမျိုးသမီးကမနဲ့စောစောမှာဈေးရောင်းဈေးဝယ်တွေနဲ့ရောပြီးသားငယ်ကိုလက်ဆွဲလို့အထုတ်ရွက်ပြီးထွက်သွားပါတယ်။မနဲ့အစောဆုံးယထားထွက်ပြီးနှစ်နာရီအကြာမှာအမျိုးသမီးနဲ့ဆယ်နှစ်အရွယ်သားယောက်ျားလေးဗမာလဲလို့အာနာပိုင်ကလာမေးတော့ကျမတို့အဖွားငယ်ရိတ်ကစပင်တွေထောင်တဲ့အထိလန့်သွားရတယ်တဲ့ဒီနောက်တော့အာနာပိုင်ကကျမဦးကြီးကိုထောင်နှံသုံးနှစ်ချမှတ်လိုက်ပြီးဟင်းသရအကျင်းထောင်ကိုပို့လိုက်ပါတယ်ကျမတို့ဦးကြီးလဲသူ့ယုံကြည်ချက်သူ့တာဝန်ခံခေါ်လာတဲ့မုတ်ဆိုးမသားအမိရဲ့ဘဝလုံခြုံမှုအတွက်သူ့ကိုအင်းကအစိတ်အပိုင်းချို့ယွင်းတဲ့အထိနှိပ်စက်ခံပြီးရက်ခံခဲ့ပါတယ်လေယာကိုင်းညွန့်နဲ့အသက်ရှင်ရပ်တည်ရတဲ့မုတ်ဆိုးမကျမအဖွားသားကြီးကိုထောင်ဝင်းစားတွေ့နိုင်ဖို့ကြိုးစားရတဲ့အခက်ခဲတွေကနားထောင်ရက်စရာမရှိပါဘူးအိမ်ရဲ့စားဝတ်နေရေးကိုဖြည့်ရှင်းနေရတဲ့သားကြီးနိုင်ငံရေးမှုနဲ့အဖမ်းခံရတော့မိသားစုများတဲ့အဖွားတို့တွေတိတ်ကိုကတိလင်းနာဖြစ်ခဲ့ရပါတယ်ဟင်းသရာကိုထောင်ဝင်းစားတွေ့ရင်ထူးကြီးကနေမနဲ့စောစောယထာစီနေ့လေ၁၇နာရီဆိုဟင်းသရာကိုရောက်ပါတယ်ဦးကြီးကိုထောင်ဝင်းစားတွေ့မဲ့ရက်စုအဖွားကကြိုတင်ပြီးစူဆောင်းထားတဲ့ထညာခဲပဲကြီးလောလက်ဖက်ချောက်ငပိကျော်ဆက်ဆက်လေးလုတ်သွားလေးရှိပါတယ်အဆက်ဆိုတာအစာအာဟာရချို့တဲ့တဲ့လူတွေအတွက်စာလောင်ရင်းကိုပြေပြောက်စေတယ်ငရုတ်သီးအဆက်လေးနဲ့မျောချလိုက်ရင်ကတွင်းမိန်တယ်လို့ဆိုပါတယ်ခြံထွက်ငပြောသီးရင်ရင်လေးကိုစပယ်ကြီးထဲအုပ်ထားရင်ဝင်းဝါနေတတ်ပါတယ်စူဆောင်းထားတဲ့ထောင်ဝင်းစားပစ္စည်းတွေကိုခံနှောင်းတဲ့ထက်အစိုးအဟောင်းကိုခေါင်းမူလို့ရွက်သွားတဲ့အဖွားကဘတော်မှပင်မန်းတယ်လို့မငြီးပါဘူးယထာပေါ်ရောက်ရင်တကားပေါင်မှီပြီးဦးကြီးအတွက်အန်ရယ်ကင်းမြစ်တာတုတ်ရွတ်ပြီးတလန်းလုံးဆူတောင်းတတ်ပါတယ်တခါတော့ဦးကြီးကြိုက်တဲ့ကြက်သားကြော်သွားတဲ့အခေါက်မှာအဖွားကဟင်းသရထောင်ဘူးဝမှာသူ့နာမည်ခေါ်တဲ့အထိစောင့်နေတာနေသာစောင်းသွားရောမကြားလိုက်ရဘူးတဲ့အိမ်ရဲ့စီးပွားရေးအခက်ခဲသားကြီးရဲ့ထောင်တွင်းကျမ်းမာရေးကိုစဉ်းစားနေတာလို့အဖွားကပြောခဲ့ပါတယ်။ထောင်ကဝန်ထမ်းတွေကထောင်ဝင်စားပိတ်သွားပြီးအမေကြီးပြန်တော့ဆိုလို့ဝန်ထမ်းတွေကဘာမှမပြောရတဲ့အဖွားကနှုတ်ဆက်ပြီးပြန်ခဲ့ရပါတယ်။ဝန်ထမ်းကိုကြောက်လို့ထောင်ဝင်စားတွေ့ဖို့စောင့်နေရကပြန်ခဲ့ရပေမဲ့အချင်းထောင်အုပ်ရိုးအပြင်ရောက်တော့သားစောနဲ့အဖွားတတိရှိသွားပုံရပါတယ်။သားအကျိုက်စားစရာတွေကိုခံနှောင်းနဲ့ရွက်ပြီးလေးဘက်လေးနဲ့ထောင်အုပ်ရိုးကိုပတ်ပြီးလမ်းလျှောက်ပါတယ်။ဗဇက်ကလည်းတငယ်ရင်လို့မပြတ်ခေါ်ပါတယ်ထောင်အုပ်ရိုးအတွင်းကသူ့သားကြီးကြားမယ်လို့အဖွားထင်မုံရပါတယ်ထောင်ဝင်းစားတွေ့ခွင့်မရလို့သူ့သားကိုမမြင်ခဲ့ရပေမဲ့သားကြီးကမိခင်ရဲ့အတန်ကြားရမယ်လို့တွေးပြီးခေါ်ခဲ့ရတယ်လို့ဆိုပါတယ်ဒီအကြောင်းကိုဖဖေကိုကိုချုံးကပြန်လာပြီးနှစ်အတော်ကြာမှသူ့မိတ်ဆွေစာရေးဆရာမကိုပြောပြလို့မိခင်မာရသွန်ဆိုပြီးအဖွားအချောင်းကိုဝတ္ထုတို့ရေးခဲ့ပါတယ်ရိုးသားတဲ့ကျေးတော်သူကျမအဖွားရဲ့နှလုံးသားကိုမတန်မဆထိုးနှက်လိုက်တာကတော့1966ခုမှာကျမဖေဖေအဖမ်းခံရတာပါပဲ6လသမီးကျမကိုမိမိကရင်ခွင်ပိုက်ပြီးကျမအဖွားနဲ့အတူခင်မုန်းတယ်ကိုရှာခဲ့ရပါတယ်အဖွားကသားစောနဲ့ထူးကြီးလိုနေမျိုးလေးကနေမြမပြည်အချင်းထောင်အနှံ့သားပြောက်ရှာခဲ့ရတာ3နှစ်ကြာခဲ့ပါတယ်ဘလို့မှ ရှာလို့မရခဲ့ပါဘူးရှိသမျှလဲရတွေကုံတော့တားကြီးကိုအဖွားကမုံရောင်းပြီးထောင်ဝင်းစာတွေးခဲ့ရပါတယ်ကိုကိုကျွန်းကနေ6လတကြိမ်ဗလာစာရွက်တစ်မျက်နှာစာရေးခွင့်ရတဲ့ကျမဖေဖေရဲ့လက်ရေးသေးသေးလေးနဲ့ရေးထားတဲ့စာကိုဖတ်ပြီးအဖွားရဲ့အလွမ်းဖြေခဲ့ရပါတယ်တားငယ်ကိုသူထောင်ဝင်းစာတွေးခြင်းပေမဲ့တွေးခွင့်မရခဲ့ပါဘူးဖေဖေကသူ့မိခင်ကိုအမလို့ခေါ်ပါတယ်အမကျွန်တော်ရိုးသေးစွာစာရေးကြော့လိုက်ပါတယ်ခမားဆိုတဲ့ဖဖေစာလေးကိုခဏခဏထုတ်ဖတ်တဲ့အဖွာဖဖေနဲ့ဦးကြီးထောင်ကမလွတ်ခင်မှာလဲချောင်းကင်စာနဲ့ကွယ်လွန်ခဲ့ရပါတယ်သူတိတ်ချစ်တဲ့သားနှစ်ယောက်ကိုအပြင်လောကမှာတွေ့ခွင့်ရမသွားရှာပါဘူးဖျားရှစ်ခိုးတန်နဲ့နှလုံးခုန်တန်ရောအောင်အဖွာအာယုံပြုတ်တတ်ပါတယ်နတ်ဒေဝါတွေကအဖွာရဲ့စူတောင်းတန်ကိုမကြားကြဘူးထင်ပါရဲ့ပြည်တွင်းစစ်မီးလဲအခုထိမငိမ့်သေးသလိုအဖွားလဲသားနှစ်ယောက်နဲ့တွေ့ခွင့်မရခဲ့ပါဘူးအဖွားကသူ့သားအကြီးတငယ်နဲ့သားအငယ်ဆုံးကလေးနိုင်ငံရေးမှုနဲ့ထောင်ကျရတာဘဝကံမကောင်းလို့ဆိုပြီးကံကိုရိုးမယ်ဖွဲ့ခဲ့ပါတယ်သူ့မြေးကျမအလှဲ့မှာတော့လေးနှစ်အရွယ်သားငယ်နဲ့ဝေးလံခေါင်တီးတဲ့စကိုင်းတိုင်းကလေးအချင်းထောင်အထိထောင်ဝင်စာတွေ့ခဲ့ရတဲ့ဆယ်စုနှစ်ချီတဲ့ထောင်ဝင်စာခရီးကကံတရားကြောင့်မဟုတ်တော့ပါဘူးကံတရားတဲ့စစ်မှန်တဲ့တရားခံကိုခိုင်လုံတဲ့သာရကနဲ့ကျမလက်ညှိုးထိုးပြနိုင်ခဲ့ပါတယ်ဒါကတော့စနစ်ပါလေးစားရတဲ့သောတာရှင်များရှင်အနာဂတ်ကိုရင်ဆိုင်ဖို့ခွန်အားဟာအတိတ်ကဒဏ်ရာတွေစီမှာရှိတယ်တဲ့သောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ